2019ရဲ့နေဟာအမေရိကန်နိုင်ငံမှာကျွန်းစနစ်ဖျက်သိမ်းတာကိုတနိုင်ငံလုံးအတိုင်းအတာနဲ့တည်ခဲ့ရတဲ့နှစ်ပေါင်း155နှစ်မြောက်နေ့ဖြစ်ပြီးအမေရိကန်နိုင်ငံတလောမှာအထိတ်မှတ်ပွဲတွေကိုဆင်နွှဲနေကြပါတယ်။ကျွန်းစနစ်ကိုဖျက်သိမ်းလိုက်ကြောင်း1863ခုနှစ်မှာကျင်းညာခဲ့တာဖြစ်ပြီးအမေရိကန်နိုင်ငံတောင်ပိုင်းပြည်နယ်တွေမှာကျွန်းပြုတ်ခံရသူအလုံးလွတ်လပ်မှုရခဲ့ကြတာဖြစ်ပါတယ်။ဒါပေမဲ့တောင်ပိုင်းကတက်ဆက်ပြည်နယ်မှာတော့1865ခုနှစ်မှာမှဂဲလ်ဗစ်တန်မြို့ကိုပြည်တော်စုစစ်သားတွေရောက်သွားမှကျွန်းစနစ်ဖျက်သိမ်းကြောင်းသိခဲ့ကြရတာပါ။ဒါကြောင့်နောက်တစ်နှစ်မှာဇွန်လနဲ့19ရက်ကိုပေါင်းပြီးဂျွန်တင့်လို့ခေါ်တဲ့အထိမ့်မှန်နေ့ဖြစ်တဲ့ဂဲလ်ဗစ်တန်မှာစတင်ကျင်းပခဲ့တာဖြစ်ပါတယ်။အထိမ့်မှန်နေ့ကိုအရင်နှစ်တွေကလူလူချီတက်ပွဲတွေပျော်ရွှင်ပွဲတွေနဲ့ခန်းခန်းနာနာကျင်းပလည်ရှိပေမယ့်ဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်အခမ်းအနားတွေကိုအချင်းမဲကျင်းပကြတယ်လို့ငင်းကျန်းစွာချီတက်ဆန္ဒပြပွဲတွေလည်းမြို့ကြီးအတော်များများမှာကျင်းပနေကြပါတယ်။ဂျွန်တင့်နေ့မှာပဲသမ္မတဒေါ်နယ်ထရမ့်ကဒီကနေ့ဟာအမေရိကန်နိုင်ငံအမှောင်ခေတ်ကိုအောင်းမြင်မြင်ကျော်လွှားနိုင်တဲ့အထိမ့်မှန်နေ့ဖြစ်တယ်လို့အမေရိကန်သမိုင်းမှာဆိုးရတဲ့အမားရွတ်ရှိခဲ့တာကိုအမှတ်ရစေတဲ့နေ့ဖြစ်ကြောင်းပြောကြားခဲ့ပါတယ်။